ချင်းပြည်နယ်ဟာခါမြို့ကချင်းသတင်းဌာနအယ်ဒီတာချုပ်တို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးဖို့လာရှာတာမှာမတွေ့လို့သူ့ရောက်ဖဖြစ်သူကိုဖမ်းဆီးသွားပါတယ်။မတူပီမြို့မှာလည်းပရဟိတလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးသူအပါအဝင်အယတ္တာ၃ဦးဖမ်းခံရပါတယ်။ဒီအကြောင်း VOA သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်တွင်းကသတင်းမီဒီယာလုပ်ငန်းတွေပေါ်ချင်းချောက်ဖိအားပေးနေချိန်မှာပဲဟာခါမြို့ခြေဆိုင်ဒါချင်းလန်ပို့သတင်းဌာနအယ်ဒီတာချုပ်ဆလိုင်းဖဲဦးထံကိုဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကကြိုးစားခဲ့ပါတယ်။မနေ့ညပိုင်းကနေအိမ်မှာဝင်ရောက်ရှာဖွေရာနေအိမ်မှာရှိမနေတဲ့အတွက်သူ့ရဲ့ရောက်ခွားဖြစ်သူစလိုင်းရောဘတ်ကိုဖမ်းဆီးသွားတယ်လို့ဒေသခံလူကပြောပါတယ
်။ "तू อ่ะသူ့ရဲ့အဒီတာဆိုတော့နော်။ तू ဖမ်းနေချိန်မှာ तू အိမ်မှာမရှိဘူး။အိမ်မှာမရှိတော့သူ့ရဲ့ကိုးစားအနေနဲ့သူ့ရဲ့ရောက်ခွားကိုဖမ်းလိုက်ရ။ ती သူ့ရောက်ခွားတော့ချင်းချင်းထားတော့မယ
်။စလိုင်းရောဘတ်ကိုဒီကနေ့ပြန်လှုပ်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ဘက်ကပြောနေပေမဲ့ပြန်လည်လှုပ်ပေးခြင်းမရှိသလိုအဒီတာချုပ်စလိုင်းဖဲဦးထံကလည်းတင်းချောင်နေရတယ်လို့သူကပြောပါတယ်။စစ်တပ်ကအနာသိမ့်ခဲ့ပြီးနောက်ဟာကားကြီးဆိုင်မီဒီယာတွေပေါ်မှာတပ်တွေရဲ့ချင်းချောက်မှုတွေရှိနေလို့တချင်းလန်ဘုတ်သတင်းဌာနကိုလက်တလောကပဲပိတ်ထားရတယ်လို့တချင်းလန်ဘုတ်သတင်းဌာနသတင်းထောက်တူကပြောပါတယ်
။ဟာကားမှာဖြစ်နေတဲ့အလုံးကတော့ဖိုင်းဖို့ကြိုးစားနေကြတာပေါ့နော်။ကျွန်တော်ပထမဆုံးစဉ်ပေါ့။ဒီနေ့ဖွဲ့ရတော့သူတို့အင်ဝိုင်းလိုက်သူတို့ယုံဖောက်လိုက်နဲ့သူတို့ယုံကပိတ်ထားကြပြီဆိုတော့လေ။
ပြီးခဲ့တဲ့မန္တလေးကလည်းဟာကားမြို့ဇန္နပြတပိတ်မောက်သတင်းကိုတွားရောက်သတင်းယူနေတဲ့ဒါချင်းလန်ဖုတ်သတင်းထောက်လူကိုစစ်ကောင်စီတပ်ဖက်ကနေဖမ်းဆီးဆစ်ဆေးပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးတာဟာဒေသတွင်းသတင်းကိုထိချုပ်ချင်တာကြောင့်လို့လဲဒါချင်းလန်ဖုတ်သတင်းထောက်တူကပြောပါတယ်
။သူတို့နေတဲ့လုံမီကျမကောင်းဖို့ဒီကိုပဲသူတို့သတင်းရရှိရတော့ဒီဆွေရရန်တဲ့တစ်ခုကရထားတော့ဒီသူတွေတည်တည်နေတာတော့သူတို့ရဲ့လုံချွေးကြီးစားတွေစစ်တပ်ဖက်ကလောက်တဲ့ဟာလေးဒီနေ့တိုင်းကောင်းတဲ့သတင်းနေရစနေရောသူတို့လူချင်းချောက်လို့ဒီကာလအတွင်းမှာတော့သတင်းရယူမှုကတော့ဆင်းနေချင်းချင်းပါပေါ့နော်
။ချင်းမြင့်နဲ့မတူပီမြို့မှာတော့ပရဟိတာလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးတို့နဲ့အယတာနှုတ်ဦးဂျာတာပရင်းနေညကဖမ်းဆီးခံရတယ်လို့မတူပီမြို့ခံတို့ကပြောပါတယ်
။ဆုံးရပေါ့ဟာကာမလီတယောက်ရဲ့ကာမလီကျတော့အိမ်မှာဖမ်းခံရရဟိုဒီကအကျဆက်အခုချင်းပရဟိတာချင်းကမနေကင်တယောက်ပေါ့နော်ဖမ်းခံရတယ်။ညာ7နာရီမှာဖမ်းလာပါဟော။ကျွန်တော်ညောက်ကြတော့ကျွာလမ်းသွားရင်းနဲ့ဖမ်းနေတယ်ကြားတယ်။ဒါနဲ့ဟိုဘာမှုရဖမ်းနေဆိုတော့လောလောဆယ်ပြေချမသိရသေးဘူး
။မသူပီမြို့မှာတပ်တွေကညဖက်မှာ SCN စစ်ဆေးတာတွေလုပ်နေတယ်လို့လည်းအဲ့ဒီမျိုးသမီးကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ချင်းပြည်နယ်တစ်ခုလုံးအတိုင်းအတာအနေနဲ့လူ200ခန့်ဖမ်းဆီးခံခဲ့ရပြီးတချို့ကတော့ပြန်လွှတ်ပေးတာတွေလည်းရှိတယ်လို့ချင်းသတင်းဌာနတွေကမှတ်တမ်းပြုစုထားပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေစဉ်တွင်ဖမ်းဆီးတရားစွဲဆိုခံထားရတဲ့သတင်းထောက်42ယောက်ထက်မနည်းရှိနေပြီးသတင်းမီဒီယာလုပ်ငန်းကြီး5ခုရဲ့လုပ်ငန်းလေပတ်ခွင့်လိုင်စင်လည်းရုပ်သိမ်းခံရပါတယ်ခင်ဗျာ